2000ခုရှိဝါယောင်တော်လှန်ရေးပြီးအမေရိကန်ပြည်ထောင်စုမစ်ရှိဂန်ပြည်နယ်မှာလာရောက်အခြေချတဲ့ကြပြဆရာအောင်ဝေးကရှစ်လီလုံးအတွေ့အကြုံတွေတဲကတချို့ကိုမှတ်မှတ်ရရပြန်ပြန်ပြောပြပါတယ
်ရှစ်လီလုံးအရေးတော်ပုံကြီးဝေဒုတိုင်ပြီးဆိုတော့ကျွန်တော်ပြန်သတိရတာကအဲ့ဒီရှစ်လီလုံးအကြောင်းကို23နှစ်လောက်ကြာတော့မှကျွန်တော်ဒီပြပကိုရောက်တော့မှလည်းစပြန်ရေးဖြစ်တာလေအဲ့ဒီမှာအရေးတော်ပုံရင်ခုန်သူများဆိုပြီးတော့ဒီအပတ်စဉ်ဆောင်းပါး26ပုလောက်ကျွန်တော်ရေးဖြစ်တယ်အတွေ့အကြုံကတော့ပြောရမယ်ဆိုရင်တော့အများကြီးပါပဲအဲ့ထဲမှာကျွန်တော်မှတ်မိဆွဲထင်နေရတာလေး3-4ခုလောက်ပြောကြည့်မယ်ပထမတစ်ချက်ကရှင်းလင်းလုံးအကြောင်းပြောတော့ကွယ်လွန်သွားပြီဖြစ်တဲ့ကျွန်တော်တို့အကိုကြီးမောင်ရပိုင်ကိုပြန်တရိယာတော်တော်ကိုသူ့တရိယာမိတယ်အဲ့ဒီရှင်းလင်းလုံးတော့ကျွန်တော်တို့မြန်မာနိုင်ငံကဗျာဆရာများတတ်မကဆိုရယ်ဆိုင်ပေါ်အောင်မှာကျွန်တော်တို့ဆိုင်ဆရာတွေကဗျာဆရာတွေမောင်စိမ့်ညီမြင့်မိုးမိဦးမြင့်စသည်ဆောင်းဝင်းလာအများကြီးပါပဲအဲ့ဒီလိုစုဝေးနေတဲ့အချိန်မှာတနေ့ပေါ့နော်စုလေဇာလမ်းပေါ်မှာကျွန်တော်တို့မြန်မာနိုင်ငံကဗျာဆရာများဖွဲ့ရတယ်ချီတက်တာပေါ့ကြွကြော်တယ်ကြွေးကြော်ပြီးချီတက်အဲ့ဒီအချိန်မှာကျွန်တော်တို့ချီတက်နေနေနည်းနည်းရုပ်ရုပ်အိုးဖြစ်သွားတော့ကြည့်လိုက်တော့ကိုရံပိုင်ကကျွန်တော်တို့ငွေချင်းကိုဖြိုးထိန်ကိုဂုတ်ကဆွဲပြီးတော့ဒီကဖြိုးထိန်ဘယ်ပါလုတာလဲဆိုကျွန်တော်ဘာမှမသိဘူးနောက်တော့မှကိုဖြိုးထိန်ကလည်းသူဘယ်ရလာမှမသိဘူးဘယ်ကနေသူယူလာတယ်တော့မသိဘူးပေါ့ဗမာပြည်ကွန်မြူနစ်ပါတီကဒီလူတို့တိုက်ပွဲကိုထောက်ခံတဲ့ဆာရွက်တွေကိုကိုကျိုးတင်ရလမ်းမှာချစ်တဲ့ဝေရောကိုရံပိုင်ကပြောအောင်နေပြီးဒီအချိန်မှာမိဘကပါရင်မိ BCP တွေလာမလို့နဲ့ကွာဒီအချိန်မှာဒီမိုကရေစီပဲခွာဆွေးဂုတ်ကဆွဲတာအဲ့ဒါလေးကျွန်တော်မှတ်မိနေတယ
်မော်ဘီတက်နေတဲ့ဟောပြောချိန်မှာအဲ့ဒီအချိန်ကမော်ဘီဘလုံးဆက်ရုံဝင်းထဲမှာနေထိုင်နေတဲ့ကဗျာဆရာကြီးတကုံတရားနဲ့တွားတွေ့ခဲ့တာကိုလည်းပြောပြပါတယ
်ကျွန်တော်ရဲ့နေဆုံးနိုင်တယ်ဆရာမတော်ကပါတယ်မော်ဘီတက်နေကျောင်းသားသမဂ္ဂကဖိတ်တော့ကျွန်တော်တို့ကတော့သွားပြီးစစ်တပ်ဝင်းထဲမှာပေါ့မော်ဘီတက်နေတယ်မှာသွားဟောရတယ်ဆရာမတော်ကလည်းစစ်ဘိုလ်လူထွက်နေစောနိုင်ကလည်းစစ်တပ်တရားနေပြီးတော့ရှင်းလေးလုံးမှာပြည်သူလူထုထံကိုလက်နက်ချဝင်လာတဲ့စစ်သားလူတွေကျွန်တော်ကလည်းဟိုစစ်သားသားသမီးဖြစ်ခဲ့ဘူးတော့အဲ့တော့မမရရကကျွန်တော်အရင်ဆုံးဟောရတယ်ပြီးတော့ဆရာမတော်ကလည်းနေစောနိုင်တို့ဟောတာပေါ့လေသူဟောနေတဲ့အချိန်မှာကျွန်တော်ကအဲ့ဒီတက်နေចောင်းသားတမကကចောင်းသားកောင်းဆောင်တယောက်ပေါ့နော်កောင်းလေးပေါ့ចောင်းသားလေးပါပဲအငင်းသားဘုံမူကြီးတယောက်ကကြီးပေါ့နော်နာမည်တွေတော့မမှတ်မိတော့ပေါ့ကျွန်တော်သူ့ဆရာတကွန်တာရှီကိုလိုက်ပို့နိုင်မလားဆိုတော့ဆရာတကွန်တာကမော်ဘီဘောလုံးဆက်ယုံမှာနေရဟုတ်ဆရာမတင်းမြတ်စံဒီတူမှာအဲ့ဒီကတူနာပြုဆရာမဆိုတော့အဲ့ဒီចောင်းသားកောင်းဆောင်လေးကမော်တော်ဆိုင်ကယ်နဲ့လိုက်ပို့တော့ဒုံးသာတိုင်းမော်ရှီလေးလုံးကာလာဆိုတော့မော်တော်ဆိုင်ကယ်မှာခွတ်တောင်းလမ်းနေနဲ့ကျွန်တော်လေသူကခွတောင်းလက်ပတ်ဒီပတ်ပေးထားတော့အဲ့လိုနဲ့ဆရာကြီးရောက်သွားတော့ဗောလေဆရာဟိုတော့တွေ့ပါနှုတ်ဆက်ပေါ့ဆရာရှိရနေကျွန်တော်လူရင်နဲ့ကျွန်တော်ရန်ကုန်မှာလုပ်နေတဲ့စာဆောင်လေးတစ်ခုတည်းဒီရေတော်ဘုံနဲ့ပတ်သက်တဲ့အမြင်လေးတွေကျွန်တော်တောင်းအဲ့ဒါယူပြီးတော့ကျွန်တော်ပြန်လာနောက်ပြေးမကြဘူးအဲ့ဒီမော်ဘီဘောလုံးဆက်ယုံဟာဟိုဆက်ယုံအုပ်ချုပ်ရေးမှုလို့ပြောတာဗောနော်ဘုံမူလီလားမသိဘူးဆရာမတင်းမြတ်ဆန်ကြီးကိုခေါ်ပြီးတော့ကျင်းတော့တာပဲတဲ့ကျွန်တော်ကြောင့်ဆရာမလည်းနော်စုခံလဲရတယ်ဆိုတော့ကျွန်တော်အခုဒီမှတ်မိနေသေးတယ
်။ရှစ်လေးလုံးကာလစားဆောင်တွေလွတ်လွတ်လပ်လပ်ရိုက်နှိပ်ဖြန့်ချီခြင်းမှာကဗျာဆရာအဝေးကလည်းတိုက်ပွဲအမှုပညာဆိုတဲ့စားဆောင်ကိုအင်္ဂလိပ်လိုပါထုတ်ဝေဖို့စီစဉ်ခဲ့တာပါ
။နောက်တစ်ခုကျွန်တော်ပြောချင်သေးတယ်အဲ့ဒါကဆရာတို့နော်ဆရာမုံတန်တို့အဲ့ဒီတုန်းကရှစ်လေးလုံးမှာကျွန်တော်ကစုလေဖျားနဲ့နီးတဲ့ဒီစုလေနဲ့အနော်တာတောင်းကပဟိုတဲခုကမှကျွန်တော်နေနေတယ်နေပြီးတော့အဲ့မှာကျွန်တော်ဖြိုးဝက်စာဆောင်ကြီးကျွန်တော်လုပ်တယ်နော်ဖြိုးဝက်စာဆောင်ကြီးလုပ်ပြီးတော့ကျွန်တော်လက်ကမ်းလေးတွေပါဝေးတယ်အဲ့လိုလုပ်နေနေစစ်ကူးပေါ်လာတယ်နိုင်ငံညာသားတွေလက်ထဲပါရောက်အောင်အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့စာဆောင်တစ်ခုလုပ်မယ်ဆိုကျွန်တော်ကြံတယ်ကြံတော့ဆီယမွန်တော့ကတို့ဦးဝင်းတင်တို့ဆီယတကုံတာတို့ရေးပြီးတဲ့စာတွေလည်းရှိထားတော့အဲ့ဒါတွေကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့လုပ်မယ်ကျွန်တော်စာဆောင်နာမည်ကို Art of Struggle တိုက်ပွဲအမှုပညာဆိုပြီးပေးတာအင်္ဂလိပ်မြန်မာအဲ့ဒီဟာတွေကိုဘာသာပြန်မှုကြတော့အရေးကြီးကာလာကြီးနဲ့ကြတော့လေတောင်းတောင်းမဆွတ်မိတာပဲပေါ့ရှိတော့အဲ့ဒီအချိန်မှာကျွန်တော်ကွင်တောင်းလိုက်တာဆရာမောင်တာနုဆရာမောင်တာနုကကျွန်တော်တို့33လမ်းရွှေကြည်ရေးလက်ဖေးဆိုင်အပေါ်တစ်ဖက်မှာနေတာဟုတ်အဆရာမင်းမောင်မင်းမီဒီကကျွန်တော်ပေးသမျှတွေကအင်္ဂလိပ်လိုပြန်ပေးတယ်ဥမာမနေ့ဆိုရင်ဆရာကကျွန်တော်ကကြပြားတွေပေးလိုက်ပြီးစာတွေပေးလိုက်ပြီးဆိုရင်နောက်နေ့ဆရာနဲ့ကျွန်တော်နေ့ရွှေကြည်ရေးမှာချိတ် အဖေတောင်းရင်းနဲ့သူ့ဘာသာပြန်ပြီးသားတွေကျွန်တော်ပြီးကျွန်တော်ကအစ်စ်ပြန်ဖို့ဟာလေးလုပ်အဲ့ဒီစာဆောင်လေးလုပ်ခဲ့တာလေအမှတ်တရပါပဲဒါပေမဲ့ကံဆိုးကျင်တော့စာဆောင်ကပုံနှိပ်ဆက်တင်နေတုန်းရှိသေးတယ်စစ်တပ်ကအာဏာသိမ်းသွားတော့ကျွန်တော်ဒီ Art of Struggle တိုက်ပွဲမျိုးပညာဆိုတဲ့စာဆောင်ကလည်းမထွက်လိုက်ရတော့ဘူးနော်အဲ့ဒါလေးမှတ်ရတယ
်ရှစ်လေးလုံးအရေးတော်ပုံအတွင်းရန်ကုန်လူမှုအထူးသဘောတွေ့နှစ်ကြိုက်ခဲ့တဲ့ပကြီးဆရာမောင်တီရဲ့လက်ရာကိုလည်းကြပြဆရာအောင်ဝေးကအမှတ်ရနေပြန်ပါတယ
်အရေးကင်းကြားထဲမှာပေါ့နော်တကယ်ကိုအိုးကျွတ်ကျွတ်နဲ့သမရကလည်းနှစ်ယောက်ဇက်တိုက်ပြုတ်သွားပြီတော်တော်မောင်မောင်ကဟိုပြည်သူလူထုကိုပြားရင်နဲ့ဝင်းချနေတဲ့အချိန်ပေါ့ဆနပြဝဲကြီးကတကယ်အကြီးကျယ်ဖြစ်နေတဲ့အနေထားမှာအမှတ်ရစရာတော့တကွက်ကကျွန်တော်တို့အကိုကြီးပကြီးဆရာကိုမျိုးညွန့်ပေါင်းဒီပေါ့နော်ကြပြဆရာမောင်ဒီသူကစူးလေဖျားနဲ့နော်ဒါလန်းဆိုမီးပွိုင်မှာကတ္တရာလန်းပေါ်မှာတင်ပေါ်စီနဲ့သူကဆုတ်တိုင်နဲ့ဟိုတနပြောင်းကိုနောက်ပြန်လှန်ချိုးထားတယ်ပြီးတော့အောက်ကနေတမတော်အတွက်ပြည်သူအမိန်ဆိုပြီးတော့ကြည့်ရတော့သူ့ရဲ့အဲ့ဒီပကြီးကအဲ့ဒီအချိန်မှာ copy ပွားတာပေါ့လူငယ်တွေကလည်းကြိုက်တာပေါ့ကြိုက်တယ်တမျိုးလုံးပြန့်သွားတာအဲ့တော့ကိုဒီကသူ့အမှုပညာတော့ပြန့်သွားတာနဲ့သူကအားမရနိုင်ဘူးတနည်းခြိတက်နေတဲ့အချိန်ကျွန်တော်တို့ကမြန်မာနိုင်ငံကကြားဆရာများမလဲပါတယ်နောက်တစ်ခါကိုစင်ရောင်မောင်တို့နဲ့ကျွန်တော်တို့စာရေးဆရာကြီးပေါင်းထားတဲ့မြန်မာနိုင်ငံစာပေနဲ့လူမြတ်ရှင်များဆိုရအောင်မလဲပါတော့ကျွန်တော်ဒီနှစ်ခုကြားမှာဆက်သွယ်လို့ရတာပေါ့တနည်းကြတော့အဲ့ဒီပန်းစူရန်လမ်းမကြီးပေါ်မှာဖြစ်မယ်ဟိုးချိန်မှာကျောင်းသားတွေအလန်တိုင်းတက်ဖွဲ့ရာဂိုက်ကိုပြောမယ်ဆိုရင်ဂိုက်၄500လောက်ဝင်းမယ်ကျွန်တော်တို့နေရာနဲ့ဆိုရင်အဲကိုဒီကစာရွက်လက်ကြီးတလိပ်ပိုက်ရောက်လာပြီးတော့ကျွန်တော်ရောက်လာပြီးတော့ပြောအော်ဝေးရောဒီပို့စတာရီဦးဒီဟိုးရှင်ဆောင်ကအလန်တိုင်းကျောင်းသားတက်ဖွဲ့ဦးမင်းရောက်အောင်တွတ်ပြီးဟာကျွန်တော်ညင်းရလဲအခက်ဟောကြည့်လိုက်တော့လေအဝေးအဲသူ့လည်းကြောက်ရသေးတယ်အကိုဆိုတော့လည်းကြောက်ရသေးတယ်အဲ့ဒါသူရဲ့ဒီတနပြောင်းနှုတ်ပြန်လှည့်ထားတဲ့ပိုစတာအထက်လိုက်ကြီးကိုကျွန်တော်အိုက်ပြီးတော့ပြေးရတာအဒီကျွန်တော်ကတကယ်ဟိုမာရသွန်အပြေးသမားကြာနေတာပဲကျွန်တော်ဟောရေဟောရေနဲ့ပြေးရမှာအဲ့ကျောင်းသားတွေလက်ထဲကိုအဲ့ဒီပိုစတာတွေလည်းပေးလိုက်ပြီးလိုက်ကောဒီမှာကျောင်းသားတွေအကုန်လုံးကတယောက်ချင်းတယောက်ချင်းပိုစတာတွေကင်ဖြန့်ပြီးတော့ဒီမှာတမတော်အတွက်ပြည်သူအမိန့်ဆိုပြီးတော့တနပြောင်းဆန်ချိုးထားတဲ့ခါကြီးအမတတ်ဘူးမပါတော့အဲ့ဒါလေးကျွန်တော်အမှတ်ရ
ခင်ဗျာဆရာအောင်ဝေးဟာအဲ့ဒီကာလာရုံးကရန်ကုန်မြို့နယ်မှာနေထိုင်နေတာမို့အာသာသိန်းတဲ့အနေကစစ်တပ်ကပြစ်ခတ်တာတွေကိုလည်းကိုတွေ့ကြုံခဲ့ရပါတယ်
။အဲ့လိုအမရရရီနဲ့တကယ်တမ်းကျတော့စက်တင်ဘာ18ရက်နေ့အာနာသိန်းရဲ့အချိန်ကျတော့ဒီညနေ4နာရီကျော်အာနာသိန်းပြီးရေဒီယိုကနေပြီးတော့ non stop စစ်ချီတချင်းလေးကြီးပဲနော်ရေဒီယိုမှာဒီအနောက်စာလဲကြီးညာတာမရှိပါမရှိမတချင်းလေးတောင်းလျှောက်ဖွင့်ပြီးဆိုရဲအဲတိတ်နမိတ်မကောင်းတော့ဆိုတာတိလိုက်ပြီးတော့အဲ့ဒီညာကျွန်တော်တဲနေတယ်ဘဟုတဲကိုခါမှကျွန်တော်မအိပ်ရဲတော့အဲ့တော့ကျွန်တော်ဘယ်ဟုတ်ကြောက်အိပ်ရလဲဆိုတော့ဒီစုလေဖရားလန်းကအရင်ရုပ်ရှင်ုံပလေဒီယန်ယုံပပဝင်းယုံလာအဲ့နာကိုကျော်အောင်ကြီးလက်ဖေးဒီဇိုင်းရွှေလာမင်းတို့ရွှေလာမင်းဘေးကရွှေဖလားကျွန်တော်တင်ရခြင်းလက်ဖေးဒီဇိုင်းမှာညာသွားအိပ်ရတယ်အဲ့ညာသွားအိပ်တာတကယ်မရဲခန့်နဲ့တို့တာပဲစုလေဖရားလန်းမပေါ်မှာကိုပဲဒီပဲဒီလက်ဖေးဒီဇိုင်းနေရှိမှာညာမောင်နာနဲ့မောင်ပြီးဆိုတာနဲ့စစ်ကားတွေအုံလိုက်ကြီးလာပြီးလူတွေကလည်းတက်တုံးနေပါလိချထားတာတွေရှိတော့စစ်သားတွေဆဲတာများမုန်းမုန်းနေတာပဲတနက်ဒီထောက်ပေါပြုတ်ပဲတကြည်စားကျွန်တော်တို့အဲ့လက်ဖေးဆိုင်လာမှနဲ့ဟာအဲ့ဒီမှာကိုကဆိုင်နေနေတာအဲ့ဒါသူတို့ကရမ်းမှပြီးပြစ်နေတော့ဆိုင်ထဲမှာဒိုင်မင်းထိုးရတယ်ကိုအောက်ကိုဒိုင်မင်းထိုးဝင်အာတကယ်အဲ့ဒီညာကဘာတက်တဲ့ညာလို့ဖြစ်သွားတာအဲ့ဒါအမှားရတယ်အခုတော့လေအဲ့ဒီအကြောင်းကြီးကတွေ့ကြုံခံစားခဲ့သမျှအကုန်လုံးကတော့အဲ့ဒီအရေးတော်ပုံရင်ခုန်သူများဆိုတဲ့အထက်မှာကျွန်တော်ရေးခဲ့တယ်ပေါ့နော်
25နှစ်တိုင်ခဲ့ပြီမဲ့မိမရနိုင်တဲ့ရှစ်လေးလုံးအမှတ်တရတွေကိုကြပြဆရာအောင်ဝေးကပြပြသွားတာပါရှင်